Welcome to the Voice of America in Burmese.
ဒီအမေရိကန်နိုင်ငံရဲ့2022ခုနှစ်ဇန်နဝါရီလ5ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အချိန်နဲ့မှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူရဲပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီကနေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါဒေါ်ရရှင်ရရှင်ကျွန်မတင်ပြထိုက်ပါ။ကိုယ်စော်မိုးကြောင့်တဲ့အတူသတင်းတွေတင်ပြပါမယ်။ယူကရိန်းနဲ့ဆက်တင်းမာမှုလျှော့ချရေးရုရှားနဲ့မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ညှိတူးလို့ဆွေးနွေးကြပါမယ်။အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်နဲ့အင်ဒိုနီးရှားသမ္မတတို့အင်ကာနေမှာမြန်မာအရေးဆွေးနွေးပါတယ်။စစ်ကောင်စီကိုထောက်ခံတဲ့ဆိုပြီးကမ္ဘောဒီးယားဝန်ကြီးချုပ်ကိုအရက်ဖက်အဖွဲ့အစည်းတွေကတန့်ကွက်ရှုတ်ချပါတယ်။ပြင်သစ်ပညာရှင်တွေကကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တစ်ခုကိုရှာတွေ့ထားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကနမူနာတစ်ခုကိုထုတ်လွှင့်ပေးရမယ်ဆိုရင
်တော်ကြင်ညာနဦးမဆက်တက်တဲ့ဖြစ်တယ်မို့အဲဒါနဲ့အဲစစ်ကောင်စီကမဖြစ်ရဖဲနဲ့ပေါ့ဒီဟာကြီးကအလုံးစုံဖြစ်တာပေါ့။ဆက်ဆိုရရင်ဒါမျိုးဒီကောင်စီက
စကိုင်းတိုင်းထဲမှာစစ်ကောင်စီကလေချောင်းကနေကြေးရွာတွေကိုပစ်ကတ်နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံနားဆင်ကြရမှာပါ။ရှမ်းပြည်တိဆောက်ရေးကော်မတီကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဂရီးပြုလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အပတ်စဉ်ကန္တာတွေအနေနဲ့လည်းကဘာတလွားခီးသွွားအစီအစဉ်အမေရိကန်နိုင်ငံရေးနဲ့အင်္ဂါညစကားဝိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဲအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ။
ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းနယ်စပ်တစ်လျှောက်မှာရုရှားဘက်ကဆင့်ရတိစောက်နေမှုကြောင့်ဖြစ်လာရတဲ့တင်းမာမှုတွေပြည်လဲရေးချိုးဖောက်ဖို့ရုရှားတာဝန်ရှိသူတွေနဲ့အနောက်နိုင်ငံတွေကတန့်အမတ်ကြီးတွေနောက်သတင်းပါအတွင်တွေ့ဆုံဆွေးနွေးချဖို့နေတိုးမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့အတွေ့အမှုချုပ်ယွန်းစတိုဒင်ဘတ်ကစီစဉ်ထားတဲ့အကြောင်းနေတိုးအဖွဲ့ကအင်ကာနီမှာထုတ်ပြန်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာအမေရိကန်နဲ့ရုရှားတာဝန်ရှိသူတွေလုံခြုံရေးဆိုင်ရာနှစ်ဖက်ဆွေးနွေးပွဲပြီးနောက်နှစ်ရက်အကြာဇန်နဝါရီလ12ရက်နေ့ပုတ်ထုနေ့မှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာ NATO ရုရှားကောက်စီဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းနယ်စပ်မှာရုရှားဘက်ကတပ်ဖွဲ့ဝင်တသိန်းချထားတာဟာဆိုရင်တချိန်ကဆိုဗီယက်သမ္မတနိုင်ငံတစ်ခုဖြစ်ခဲ့တဲ့ယူကရိန်းကိုရုရှားဘက်ကကျူးကျော်ဖို့ပြင်ဆင်မှုအဖြစ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်နေကြတာဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့စီးရီးမဟာမိတ်အဖွဲ့မှာအဖွဲ့ဝင်ဖြစ်ရေးယူကရိန်းရဲ့ပန်ချားမှုကို NATO ဘက်ကလက်မခံဖို့နဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းမှာ NATO ဘက်ကစီးရီးပတ်သက်မှုတွေရှောင်ရှားရေးရုရှားဘက်ကအာမခံချက်ရဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။အမေရိကန်ကနေဒါနဲ့ဥရောပတဲက28နိုင်ငံပါနိုင်ငံ30ပါတဲ့ NATO အဖွဲ့ကတော့လမ်းမဲ့သတင်းပတ်အတွင်းရုရှားဆွေရနဲ့ဆွေးနွေးပွဲအတွက်ပြင်ဆင်ဖို့တောက်ကြံနေမှာ NATO နိုင်ငံခြားရေးဝန်ကြီးတွေအွန်လိုင်းကနေဆွေးနွေးမယ်အကြောင်းပြောဆိုထားပါတယ်ရှင
်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလက်ရှိအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဝန်ဆောင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိစ္စကိုအာဆီယံအနေနဲ့ကူညီဆောင်ရွက်ပေးနိုင်ရေးရှစ်တိုးလှုပ်ဆောင်မှုအရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံဂျာယေးဝန်ကြီးဌာနက January 4ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးခေါင်းဆောင်နှစ်ဦးအမြင်ဖလှယ်ခဲ့ကြပြီးမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်တင့်တော်တဲ့နည်းလမ်းကိုရှာဖွေပြီးအာဆီယံအနေနဲ့ကူညီလှုပ်ဆောင်ရေးဟာအရေးကြီးကြောင်းဆွေးနွေးခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာ2022ခုနှစ်အတွင်းမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးအာနာသိန်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှာဖြစ်ကြောင်းနဲ့မြန်မာကိုအာဆီယံထဲကနေဘေးဖယ်ထားတာဟာအာဆီယံမူနဲ့မညီဘူးလို့ပြောဆိုထားပါတယ်။အာဆီယံအရှေ့တောင်အာရှအသင်းအနေနဲ့မြန်မာနိုင်ငံကပဋိပက္ခတွေကိုကူညီဖြည့်ဆည်းပေးဖို့လုပ်ငန်းစဉ်5ရပ်ချမှတ်ထားပေမဲ့မြန်မာစစ်ကောင်စီကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလအာဆီယံထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီကောင်းဆောင်တွေကိုမဖိတ်ဖဲထားခဲ့ပါတယ်။အဲ့ဒီတော့ကမြန်မာကိုမဖိတ်ချဖို့ကိစ္စမှာအင်ဒိုနီးရှားကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်
။က Cambodia Wenjicho Honsanha, Myanmar Sikongsiku, Takanide, Lusu Swebi, Myanmar and Cambodia, Yepe, Poesiri, Supong Kankwe, Shokcha, like Bari, Myanmar Sikongsi Beka, a Jampe, Loya Dugu, Chechen Hantan, and Yetwe, Nangandaga Beka, Yibo, Chase, Dongjan Jabule, Druga, Down Suvari, Cambodia Wenjicho Honsanga, Lames and Waila, Kuneyanima, Myanmar and Gangu, Toyapu, Season Tapi, Sikongsi, Chike, Bujo, Muji, Miam, Line, Sunume, Gesa Hasuye, Myanmar. ဒီတူရီအပေါ်ဆက်ပြီးအကျန်းဖက်ဖို့စစ်ကောင်စီကိုရဲစီးတင်ပေးရရောက်မဲ့လောက်ရတာဖြစ်တယ်လို့ပူရဲကြီးညာချက်ကဝေဖန်ထားပါတယ်။စန်ဝိုင်လာ၄ရက်နေ့ရက်စွဲနဲ့ထုတ်တဲ့အရက်ဖက်အဖွဲ့အစည်းများရဲ့ပူရဲကြီးညာချက်မှာပါဝင်လက်မှတ်ရေးထိုးတောင်းဆိုချက်တဲ့မြန်မာအရက်ဖက်အဖွဲ့အစည်းတွေကတော့ကမ္ဘောဒီးယားဝင်ကြီးချုပ်ဟွန်ဆန်းကိုမြန်မာနိုင်ငံကမကြိုဆိုဘူးလို့ပြောဆိုထားတ ဝန်ကြီးချုပ်ရဲ့သဘောဆန္ဒတာဖြစ်တယ်လို့ကြေညာထားပါတယ်။အာဆီယံဘက်ကတော့မြန်မာနိုင်ငံရဲ့အချက်အလက်ဖြည့်ရှင်းနာမှာအထောက်အကူဖြစ်စေဖို့အတွက်တွဲဆောင်ဆွေးနွေးရေးအပါအဝင်ဘုံသဘောတူညီချက်၅ရက်ချမှတ်ထားတယ်လို့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုလည်းခန့်အပ်ထားပြီးမယ်လဲလက်တွေ့မှာတော့အကောင့်ထဲမှာပေါ်နိုင်သေးပါဘူး။အာဆီယံရဲ့မြန်မာပြည်ထနာဖြည့်ရှင်းနိုင်ရေးကြိုးပ
ဒီဘိုးကိုအခြားတိုင်းပြည်တွေမှာမတွေ့ရှိရသေးတယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအသိအမှတ်မပြုရသေးပါဘူး။ဒီမျိုးကွဲသစ်ဟာမူလကိုဗစ်ပိုးတွေထက်ကူးစက်မှုများနိုင်ပြီးကာကွယ်ဆေးတွေကိုလည်းပိုမိုခုခံနိုင်စွာရှိနိုင်တယ်လို့ပြင်သစ်သိပ္ပံပညာရှင်တွေကပြောဆိုထားပြီး
American dam and a pen in Mawala season ago. The net chowna gani conanaiti, Lightometer, Tonsen, Kilohertz, Goton Dongane, Goton Shetonia, Lightometer, Lizeko, Kilohertz, Choutinga Donia, Patamana Iwama, Lina Media, Diakose, Kilohertz, Tinga Kongarugani, your children being Laisha.
Viewing Yamawai season, Yabotuni, Menek, and Hangan Gathering Ego, Sepiro, Timpia Nibade. American telephone satoy long and jirin American so ya tawin shitu rita lame drin patwe 5G wireless nipinya atom pu kwin pu ye the bodu nije yashi get a po tamra jo biden ga chichu like bade bosan satoy winji ye dansu che ya win samu titwe satinago drin pat sangame chao telephone satoy long and jiri pite AT&T ne prizo long and jito ga tenela ni ma pio bade အမှားယွင်းမခံတဲ့လေယာဉ်ရဲ့အီလက်ထရောနစ်စနစ်တွေမှာ5G ဝိုင်ယာလက်နှီးပညာတွေကြောင့်အနောက်ရှယ်ဖြစ်ပြီးနေစဉ်ထောင်နဲ့ချီတဲ့လေယာဉ်ခီးစဉ်ပြန်တမ်းမှုတွေကိုထိခိုက်မဲ့အရေးကိုလေကြောင်းလုပ်ငန်းကြီးတွေကစိုးရိမ်နေကြတာကိုဝန်ကြီးကထောက်ပြပြောဆိုခဲ့တာပါ။ဝန်ဆောင်မှုတစ်တွေကိုဆိုင်ငံ့မှာမဟုတ်ဘူးလို့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီးတွေကပြောဆိုပြီးနောက်တစ်
ရှားလုံခြုံရေးတပ်ဖွဲ့တွေကအသေးပြက်ကဖမ်းဆီးရမိခဲ့ကြောင်းအင်ကာနေမှာပဲအင်ဒိုနီးရှားရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုပါတယ
်ဖရာတတ်တန်ဘတ်ဒေပရီအိုမစ်အတစနာမာအမတ်ဂိုဇလီ
ဟာဘက်ပန်ဂျန်ခေါ်ဟာမက်ဂါဇလီကိုအသေးပြက်ကဖမ်းဆီးနိုင်ခဲ့တယ်လို့ရဲအယားရှိကအတည်ပြုပြောဆိုသွားတာပါအသက်28နှစ်အရွယ်ရှိဟာမက်ဂါဇလီ ne naw tu u go Sulawesi alai bai taw taw ni thu dat de Perigi Motong khyain ne ga Ipsa ywa ani ma pong kho ni sia go ywa da ri ne sit da ri ne yet da phwe pu paung in a su ri ga pick up phan si ka da phit par de acha tu ga do thwe pye lwe myaw twa de lo khyain ye ya shi ga tadin sa shin lin mwa ma pyaw su ba de a she Indonesia Mujahideen apwe ha Korean acho go kaung pya tat da apa win yen ne Korean ni go tat pya le shi bi သူ ရဲ့ လက်ချက် ဖြစ်ကြောင်းကိုလည်းထုတ်ဖော်ဝန်ခံလေးရှိပါတယ်ဒီအဖွဲ့ဟာ IS Islamic အစိုးရအဖွဲ့ကိုတစ္ဆာခံတဲ့အဖွဲ့ဖြစ်ပါတယ်အသေးဖန်းစီရမိသူဂါဇလီဟာလည်းပြီးခဲ့တဲ့မေလအတွင်းက Korean 4 ဦးကိုကောင်းဖြတ်တတ်ခဲ့တာအပါအဝင်လူတွေကိုအစုလိုက်အဖွဲ့လိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့သူဖြစ်တယ်လို့ရဲအယားရှိကပြောဆိုထားပါတယ်
India နိုင်ငံမှာ သတင်း တပတ် အတွင်း COVID-19 ဖြစ်ပွားသူ40တိုးလာတာနဲ့အတူလာမယ့် စနေနဲ့ တနင်္ဂနွေနေ့တွင်မှာ ပြည်သူတွေ အိမ်မှာပဲနေကြဖို့ မြို့တော် New Delhi အာဏာပိုင်တွေက အင်္ဂါနေ့မှာ ညွှန်ကြားလိုက်ပါတယ် India မှာ 24 နာရီ အတွင်း COVID-19 ကူးစက်သူလူနာသစ် 4000 နီးပါးထဲမှာ Delhi အုပ်ချုပ်ရေးမှု Arvind Kejriwal ပါဝင်ပါတယ် ရွေးကောက်ပွဲစည်းရုံးပွဲတစ်ခုမှာ နှာခေါင်းစီးမတက်ဘဲ စည်းရုံးဟောပြောခဲ့ပြီး နောက်တည့်မှာပဲ သူ့မှာ COVID-19 ဖြစ်နေတယ်လို့ Delhi အုပ်ချုပ်ရေးမှုက ကြေညာခဲ့တာပါ ဝန်ကြီးချုပ် Narendra Modi အပါအဝင် နိုင်ငံရေးခေါင်းဆောင်အများအပြားဟာ နိုင်ငံတော်မှာ ရွေးကောက်ပွဲအတွက်လူစုလူဝေးနဲ့ စည်းရုံးဟောပြောပွဲတွေ လုပ်နေကြပါတယ် ဝန်ကြီးချုပ် Modi စည်းရုံးဟောပြောခဲ့တဲ့ မဏိပူ ပြည်နယ်က ရွေးကောက်ပွဲစည်းရုံးရေးပွဲတစ်ခုမှာလည်း လူပေါင်းများချီ ထရောက်ခဲ့ပြီး အများစုကတော့ နှာခေါင်းစီးတွေ ဖြုတ်ပြီး နီးနီးကပ်ကပ် ထိုင်ခဲ့ကြပါတယ်ရှင်
India Nangama, Muslim Amyo Tumi Ria Dabo Nego Jupiter, Muslim Amyo Tumi Mia Yang Yan Shidi, who among the Achigane, Internet Samyan Awama, Popyadu Ugo, India Yeriga Patamazo, and Champion Pansi like Bare, online application Amigo, Bully Bindo, Ami Peta Bare, Timi Hale, Muslim Amyo Tumi Rego, Nature Sogare, Ado, Nom Pibare, Internet Boga application on it, Taka Kanare, Trend out to Pide, Ismet Araga, တနင်္ဂနွေနေ့တော့ကရဲကိုတိုင်ကြားအမှုဖွင့်ခဲ့ပါတယ်ဒါဟာမွတ်စလင်အမျိုးသမီးတွေကိုနောက်ဆက်စော်ကားဖို့လှုပ်တာပဲဖြစ်တယ်လို့လည်းပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမွန်ဘိုင်းမြို့မှာရှိတဲ့အင်တာနက်ရာဇဝဲမှုဌာနကအသက် 22နှစ်အရွယ်အမျိုးသားလူငယ်တူကိုဖမ်းဆီးခဲ့တယ်လို့ပဲဥထရာခန်ပြည်နယ်ကအမျိုးသမီးတူကိုလည်းဖမ်းဆီးခဲ့ပါတယ်သူတို့နှစ်ဦးဟာတူဦးနဲ့တူဦးတိကြတယ်လို့တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်
ပုံတွင်းနဲ့မနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်္ဂီထိုင်းနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြတာပါ။ VOA ရဲ့မနက်ခင်ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့YouTube စာမျက်နှာတို့ကပါရုပ်တံအဖြစ်နဲ့ကြည့်ရှုနိုင်အောင်တင်ဆက်ထားပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။စကိုင်းတိုင်းအထက်ပိုင်းအင်းတော်မြို့နယ်ဂဟဲရွာကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေပြုလုပ်ခဲ့ပါတယ်။လေကြောင်းကနေအဲ့ဒီလိုပစ်ခတ်တာကြောင့်ဒေသခံဂျေးရွာသားတွေတေဆုံးဒဏ်ရာရတာတွေရှိပြီးမနေအိမ်တွေကနေထွက်ပြေးတိ
ောင်စီကရဟတ်ရှင်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲဖြစ်ပွားတာမရှိပဲပြစ်ခတ်တိုက်ခိုက်တာလို့အင်းတော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်နေတာနှစ်ဦးနှစ်ဖက်တိုက်ပွဲဖြစ်တာမဟုတ်ဘူး။ဒါနဲ့အဲစစ်ကောင်စီကမထင်ကြဖဲနဲ့ပေါ့ရဟတ်ရှင်တွေကဘယ်လိုများပြစ်တာလဲ။အဲဒါကလေတော့နေပြစ်ခတ်မှုရှိတယ်အဲဒီမှာအင်းတိုင်းနောက်တော့လည်းဖုန်းချောင်းလည်းမဖြစ်သွားတယ်ပေါ့
ဒီဇင်ဘာ3ရက်နေ့လယ်ပိုင်းနဲ့ညပိုင်းမှာစစ်ကောင်စီရင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေက3ချိန်မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ဂဟဲရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တယ်ဆိုပြီးယူဆတဲ့အတွက်အခုလိုနယ်မြေရှင်းလင်းပြီးလေကြောင်းကနေပြစ်ခတ်တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကထင်မြင်နေကြပါတယ်အခုလိုပြစ်ခတ်တာကြောင့်ဂဟဲရွာသူအမျိုးသမီးတေဆုံးပြီးတဦးတန်ရန်ရရှိတယ်လို့ဂဟဲရွာသားတို့ကအခုလိုပြောပါတယ
်အဓိကရွာကိုလည်းမကြည့်လို့ပြတာပြောဖာလို့လည်းရှိဘူးကျွန်တော်ဒီကစေးရွာကတော့အာထီချိုင်းရဲ့ထီချိုင်းဘက်ကလည်းဘီတော်ချပက်တကယ်မင်းမင်းချင်းဆိုပြီးတော့ဒီပုံတော့ဒီဘီတော်ကနေကျွန်တော်တို့တွားလို့ရှိနေတယ်ထီချိုင်းဘက်ကတူတူရဲ့တကယ်ရန်မင်းစင်းနဲ့တကယ်မင်းပွင့်နေရဆိုသူတို့ရှင်းနေလို့တာနဲ့တွေ့ကြတယ်တေဝါကတော့တေဝါတယောက်တည်းပဲနောက်ပြတ်တော့ပေါင်ထိသွားရပြမင်းကြီးကြီးပဲဆိုတော့ကိုယ်ကမိသားမိသားရတော့ပြင်းနေကြတယ်သူတို့ရောသူတို့လည်းဆောင်ကြတယ်သူတို့ကြတော့လည်းဒီကစားမျိုးစားတော့ ကဘောနော်တင်ကြီးရတော့စိတ်မညောင်းဆိုလို့လေဒီနေ့ဘာလို့ရှိကြလဲဒါကျွန်တော်တို့ကြောအကုန်ချောင်းပေါ့
ကဲဟဲရွာဟာအင်ဂျီ80လောက်တာရှိတဲ့ကြေးရွာကလေးတရွာဖြစ်ပြီးလွန်ခဲ့တဲ့3လလောက်ကလေးကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ခတ်တာတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကအကြအဆုံးရှိခဲ့ပါတယ်ခင်ဗျာ
စကိုင်းတိုင်းဘက်ကသတင်းကိုကိုရဲမွန်ပြောပြပေးတာပါရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကဖက်ဒရယ်အခြေခံမှုနဲ့ရှမ်းပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုရေးဆွဲထားပြီးရှမ်းပြည်နယ်မှာရှိတဲ့တိုင်းရင်းသားအလုံးနဲ့အတူပူးပေါင်းအတည်ပြုနိုင်ဖို့ဆောင်ရွက်နေပါတယ်။အဲဒီချိန်ထဲမှာပဲရှမ်းပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးအတွက်လည်းအဟံတားဖြစ်စေတဲ့ရှမ်းလက်နက်ကိုင်နှစ်ဖွဲ့အကြားမှာတိုက်ပွဲတွေကိုလည်းရှမ်းပြည်သားအချင်းချင်းညီညွတ်ရေးနဲ့အတူတပြိုင်တည်းဆောင်ရွက်သွားမယ်လို့ပြင်ဆင်နေကြပါတယ်။ရှမ်းပြည်ကလာတဲ့ရှမ်းပြည်နယ်ကနိုင်ငံရေးအခြေအနေတွေကိုကိုဇော်မိုးကျော်ကပြောပြပါခင်ဗျာ
။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကပြည်ထောင်စုအတွင်းရှိတိုင်းရင်းသားတွေအားလုံးငြိမ်းချမ်းစွာအတူတကွရှင်သွင်းနေထိုင်ရေးအတွက် Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုကြိုးပမ်းတော့မှာဖြစ်ကြောင်းနှစ်သက်ကူးတဝန်လွှာမှကတိပြုဖော်ပြခဲ့ပါတယ်။လက်တလော Federal Democracy ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီး CSSU ရဲ့ဆောင်ရွက်ချက်တွေကိုကော်မတီအတွင်းရေးမှူးချုပ်ဦးဆိုင်လိတ်က VOA ကိုအခုလိုပြောပါတယ်
။အဲကျွန်တော်တို့ရေးဆွဲထားတာတော့နှစ်ပိုင်းရှိတယ်ဗျ။ဖက်ဒရယ်ရေးဆွဲရေးအခြေခံမူပေါ့နော်။နောက်တစ်ခုကရှမ်းပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေပေါ့။အဲ့ဒီနှစ်ခုကို CSSU အတွင်းမှုအဖွဲ့အနေနဲ့ဒီဇင်ဘာလ28ရက်နေ့မှာအတည်ပြုလိုက်တာပါခင်ဗျာ။အခုဆက်လက်လုပ်မယ့်အပိုင်းကတော့အဲ့ဒီနှစ်ခုကိုရှမ်းပြည်ထဲမှာရှိတဲ့ CSSU အဖွဲ့အစည်းနိုင်ငံရေးပါတီပြီးတော့ EAO ဖွဲ့စည်းတွေပေါ့နော်။ဝါရောက်တင်ပြမယ်။ဒီလိုရှိရင်တော့ရှမ်းပြည်တိုင်းရင်းသားအကုန်လုံးပါဝင်တဲ့အစုအဖွဲ့တွေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဝိုင်းဝန်းရေးဆွဲနိုင်မှုအတွက်ကိုဆက်လက်ကြိုးပမ်းသွားမှာပါ။
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU မှာရှမ်းနိုင်ငံရေးပါတီရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့ရှမ်းအရက်ဖက်အဖွဲ့အစည်းတွေပူးပေါင်းပါဝင်နေပါတယ်။လက်ရှိအချိန်မှာ CSSU အဖွဲ့ဝင်တွေဖြစ်တဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီတို့ရဲ့တပ်တွေအကြတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါဟာလက်ရှိလုပ်နေတဲ့လုပ်ငန်းစဉ်အပေါ်အဟံအတားဖြစ်စေကြောင်းဦးဆိုင်လေးကသုံးသပ်ပြီးရှမ်းမျိုးသားအချင်းချင်းအကြာညီညွတ်ရေးနဲ့ရှမ်းပြည်သားအချင်းချင်းညီညွတ်ရေးကိုတပြိုင်တည်းဆောင်ရွက်သွားမယ်လို့လည်းအခုလိုဆက်ပြောပါတယ်
။ရှမ်းမျိုးသားအချင်းချင်းညီညွတ်ရေးကိုတည်ဆောက်ပြီးမှဒီရှမ်းပြည်ချင်းညီညွတ်ရေးကိုဆက်လက်တည်ဆောက်မယ်ဆိုလို့ရှိရင်လည်းအချိန်ကတအားကြီးနောက်ကျသွားနိုင်ကြစီရဲ့အဲ့ဒါကြောင့်မို့လို့ကျန်ရသားချင်းညီညီရေးနဲ့တန်းပြီသားချင်းညီညီရေးကိုအချိန်နဲ့တိုင်နဲ့လှုပ်သွားဖို့အတွက်ကိုကျွန်တော်စတင်ပြီးပြန်လည်နေပါတယ်ခင်ဗျာအခုဖြစ်နေတဲ့တိုက်ပွဲကိုအများဆုံးရပ်တန့်ဖို့အတွက်ကိုကျွန်တော်အသွေးမှုဖွဲ့ရနေကသက်ဆိုင်ရာအဖွဲ့နှစ်ဖွဲ့စလုံးကိုတောင်းဆိုထားပါတယ်ခင်ဗျာအဓိကတော့နိုင်ငံရေးကိစ္စကိုဆွေးနွေးမယ်ဆိုလို့ရှိရင်စီရေးပဋိပက္ခကိုအရင်ဆုံးဖြည့်ချင်းရမှာပေါ့နော်နောက်နှစ်ဖက်စလုံးကလည်းတွေ့ဆုံဆွေးနွေးဖို့အတွက်ကိုစတင်ပြန်လည်နေပြီလို့ကျွန်တော်သိရပါတယ်
SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီအကြားတိုက်ပွဲတွေဟာ2015ခုနှစ်ကစတင်ပြင်းထန်လာတာပါဒီအပိုင်းတွင်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့ကိုစစ်ပြေးဒုက္ခတွေ2000နီးပါးရောက်ရှိနေပါတယ
်မနေ့အတိတ်ကရင်တော့စစ်ပြေးဆောင်ရွက်ကျွန်တော်ထင်တာ2000လောက်တော့ရှိနေတယ်ခင်ဗျဒီနေ့လည်းတချို့ရွာတွေကထရွှေ့လာတယ်လို့ပြောနေတာဒီကျွန်တော်တို့မြို့အရှိထချမ်းကရွာတွေအဲ့ဒါထောက်ပြလာတယ်ပြောအခုဆက်ဆောင်တွေကမြို့နဲ့6မိုင်ဝန်းကျင်ရှိတဲ့ဟိုမြို့ရဲ့မြောက်ဖက်ရွာတွေရဲ့ဒီကတော့မြို့ရဲ့ဟိုအရှိထရွာတွေပေါ့နော
်ဒါကတော့မိုင်းကန်မြို့ကစစ်ပြေးဒုက္ခသည်တွေကိုကူညီနေသူတူပြောတာပါလောလောဆယ်မှာစစ်ပြေးဒုက္ခသည်တွေကိုဘုန်းတော်ကြီးကျောင်းနေမှာနေရာခြားထားပေးပြီးစံစီစာစတဲ့စာနဲ့ရိတ်ခါနဲ့အနွေးတွေတွေလိုအပ်နေသလိုကိုဗစ်ကာကွယ်ရေးအတွက်ကျန်းမာရေးအသုံးအဆောင်တွေလည်းလိုအပ်နေပါတယ်။မိုက်ကန်မျိုးနဲ့အတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့စက်တင်ဘာလလောက်ကစတင်ဖြစ်ပွားခဲ့တာပါ။ဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့ကိုရှမ်းတန်ဃာတော်တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ဒေသခံပြည်သူတွေကမကြာခဏတောင်းဆိုတာလည်းရှိခဲ့ပါတယ်ခင်ဗျာ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှဲ့နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်အခုတခါကြားပြည်နယ်ဘက်ကသတင်းတပုတ်ကိုထုတ်လွှင့်ပေးလို့ပါတယ်ကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာ၄ရက်ဆက်တိုက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီကလက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်နေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြရပါတယ်ကုန်စည်တည်ယူပို့ဆောင်ရေးလမ်းကြောင်းတွေလည်းအခက်အခဲရှိနေတာမို့စားတောက်ကုံတွေပြတ်တောက်မဲ့အနေအထားရှိတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးဖို့တဲ့သတင်းကိုနန်းလောင်ကပြန်ပြောပြပေးပါခင်ဗျာ
။ဒီမော့ဆိုမြို့နယ်ထဲမှာဒီဇင်ဘာ30ရက်ကနေဇန်နဝါရီ3ရက်နေ့ည9နာရီအထိကရင်ပြည်သူ့ကာကွယ်ရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြတိုက်ပွဲတွေပြင်းပြင်းထန်ထန်ရှိခဲ့တာပါ။ဒီမော့ဆိုနယ်ထူလီပီလာကျေးရွာနာတဲတောင်ဖက်မှာဖရူဆိုဖက်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ကရင်တပ်မတော် KA ကရင်အမျိုးသားကာကွယ်ရေးတပ်KNDF တို့အကြားဇန်နဝါရီလ3ရက်နေ့မနေ့ကတိုက်ပွဲကတော့မနေ့10နိုင်ခွဲကနေည9နိုင်အထိ9နိုင်ဝန်းကျင်လောက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။ဒီမော့ဆိုတိုက်ပွဲအတွင်းစစ်ကောင်စီတပ်ကလေကြောင်းနဲ့ပါတိုက်ခိုက်ခဲ့လို့တာဟာနိုင်ငံတကာစီမင်းစည်းကမ်းကိုချိုးဖောက်လိုက်တာဖြစ်တယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။
ဒီ၄ရက်မှာရှိအဆိုးဆုံးတော့ဒီဟိုအဲ့ဒီလက်တဲရက်ပဲပေါ့အဲ့ဒီမှာတော့တခြားလူတွေနဲ့တကယ်တော့တော်တော်လေးဟိုကျွန်တော်တို့ခင်လဲအဲ့ဒီနဲ့တကယ်တော့တော်တော်များရောက်လာတယ်။ဒါနဲ့ရေတွေတော့ကျွန်တော်တို့တကယ်အချက်ဆုံးတွေတော့မရှိတော့ပါဘူး။တက္ကသိုလ်ကတော့ဒါတရဲစတင်းဒီကားဒီနဲ့ကရာတကယ်တော့သူပါတာနဲ့ဒီလိုချင်းမှအလီမတော်ရဘူးစတဲ့ချင်းပေါ့နော်ကျွန်တော်တို့အဲ့ဒီသဘောတူညီချက်တွေရှိတဲ့ဟာကိုသူပါတာပဲ
။စစ်ကောင်စီတပ်တွေဟာကြားပြည်နယ်အပြင်စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်ကရင်ပြည်နယ်တွေကတိုက်ပွဲတွေမှာလဲလေကြောင်းသုံးတိုက်ခတ်မှုတွေရှိနေတာပါ။ဒီမော့ဆိုတိုက်ပွဲအတွင်းမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဖက်ကကရင်နီတပ်မတော်တပ်ဖွဲ့ဝင်တအူးနဲ့ PDF ပူးပေါင်းမဟာမိတ်ကတပ်ဖွဲ့ဝင်တအူးကြဆုံခဲ့ပြီးတော့ဆယ်ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။စစ်ကောင်စီဘက်ကတော့တေဆုံးသူအနည်းဆုံး30ထက်မှရှိနေတယ်လို့ပြောပါတယ်။ဒီတေဆုံးမှုနဲ့ပတ်သက်လို့ VOA ကအတည်ပြုနေစေပါ။တိုက်ပွဲကာလအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပစ်ခတ်ခဲ့တယ်လို့လည်းတိုက်ပွဲအနီးအနားဒေသခံတို့ကပြောပါတယ်။
တိုက်ပွဲအားလုံးကတော့ဖြစ်နေတယ်လေ။ဒီနေ့ကျွန်တော်တို့ဆက်တော့နည်းနည်းမိနေတယ်အဲ့ဒါသူတို့လက်နက်ကြီးထုတာဆိုရင်ဒီမနေ့ပိုင်း9နိုင်ဝန်းကျင်လောက်ကနေဟိုည7နိုင်ကျော်ထိတော့မှခဏပဲနားပြီးတော့ပြန်ပြန်ထုနေနေရတယ်ဒီတက်တဲ့ကနေသူတို့တန်းတန်းထုနေတာကျွန်တော်တို့ခံမှန်းတာတော့ဒီဒီတော့စေနာကဒီနေ့ခေါ်တာကနေသူနော်လောက်ကွာနေလန့်ထူတယ်။တိုက်ပွဲရှိလဲထူတယ်မရှိလဲထူတယ
်။ဒီလိုလည်းနဲ့ကြီးနဲ့ရောလေးချောင်းကပါတိုက်ခိုက်မှုတွေကြောင့်ဒေသခံကြေးဝါသားတွေစိုးရင်ကြောက်ရွံ့နေကြတယ်လို့စစ်ဘေးရှောင်စကန်တဝန်ခံတဦးကပြောပါတယ
်။လည်းနဲ့ကြီးလက်တစ်ခါလည်းလေထူရန်ထူနေတာပေါ့နော်။အဲဒီချိန်မှာကျွန်တော်ဖဲ့ကိုလည်းနဲ့ကြီးကြမလဲဆိုတဲ့စိုးရိမ်စိတ်တွေစစ်ကောင်စီကလည်းနဲ့ကြီးတွေပေါ့နော်။ခုပြည်ရဲ့တပတ်ဆိုလည်းလေရင်တွေဆိုက်နေလာတော့အဲ့နဲ့ပတ်သက်ပြီးမှတော်တော်လေးသိစီပါမှုတွေရှိကြတာပေါ့အဲ့ဒီချက်အခက်အခဲကြီးကြီးနေမှလို့ဒါပေမဲ့မပြတ်သေးဘူးဒီရက်ခါရောမပြတ်သေးမပြတ်တော့တော်တော်လေးရုန်းကကြာခွေပြင်းနေရတာပေါ့နော်အဲ့လိုအဲ့လိုမျိုးရှိနေတယ်ကွာ
တိုက်ပွဲအခြေအနေကြောင့်တောင်းနဲ့ချီတဲ့ဒေတာခန်တွေပေးလို့ရကိုထွက်ပြေးနေကြတာပါစစ်ပြေးဒုက္ခတွေအကြားမကြမ်းမမာသူတွေများနေပြီးတော့လူတစ်ထောင်မှ900လောက်ကနေမကောင်းဖြစ်နေကြလို့ဆေးဝါးလည်းလိုအပ်နေတယ်လို့ပြောပါတယ်တိုက်ပွဲတွေကြောင့်တွာလာရေးနဲ့တည်ယူပို့ဆောင်ရေးခက်ခဲလာပြီးစစ်ဘေးဒုက္ခသည်တွေအတွက်အလူရှင်တွေနှဲပါလာနေတာကြောင့်အခုအညီပို့လို့အနေနဲ့လို့လည်းပြောပါတယ်။ဒါအပြင်တည်ယူပို့ဆောင်ရေးခက်ခဲကြောင့်ကုန်စည်နှုံးတွေပါမြင့်တက်လာပြီးကုန်စည်ပြတ်လတ်မဲ့အနေအထားရှိနေတယ်လို့လည်းဒေသခံတို့ကပြောပါတယ်။လက်ရှိအချိန်မှာတော့ကြားပြည်နယ်ရင်းစစ်ဘေးဒုက္ခသည်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်ရှိသလိုအမောကဆေးဝါးဆန္ဒရိတ်ခအခက်အခဲလိုအပ်ချက်တွေပါရင်ဆိုင်နေရတယ်လို့ဒေသခံကုညီရေးသမားတွေကပြောပါတယ
်ကျွန်တော်တို့သွားလာလို့မရတော့ဘူးနေလို့လည်းမရတော့ဘူးဒီစားတောက်ကုန်လမ်းကြောင်းဆိုလည်းဒီမော့ဆွားနေမသွားတော့ဘူးဒီမော့ဆွားလုံးဝသွားလာလို့မရတဲ့နေမျိုးဖြစ်သွားတာပေါ့တော်တော်လေးခက်ခဲပါတယ်ကျွန်တော်တို့ကုန်တွေတဲဖို့လည်းခက်ခဲတယ်နော်ဝေးဝဲဖို့လည်းခက်ခဲတယ်နော်ဟိုအဝေးကမှနေတဲ့လူဆိုရင်ပိုခက်ခဲတယ်အရေးတဲ့ဒီစီကြောင်းနဲ့တွေ့ရင်ပိုပြီးတော့မှအတဲ့ဒီရှိနေရတဲ့သဘောမျိုးပုံစံနှောင်းတွေလည်းအရန်မြင့်ပြီးတော့ရှားတဲ့အခြေအနေမျိုးဖြစ်နေပါတယ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကတော့ကြားပြည်နယ်အပါအဝင်မြန်မာနိုင်ငံတွင်ပဋိပက္ခရှိနေတဲ့ဒေသတွေမှာရှိတဲ့လူဦးရေ၃သန်းဟာအရေးပေါ်အကူအညီလိုအပ်နေတယ်လို့ပြည်ခရက်နစ်ကုံပိုင်းကထုတ်ပြန်ခဲ့ပါတယ
်။နန်းလောင်ပြောပြပေးတာပါ။ VOA ကနေထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@ voanews.com ကိုဆက်သွယ်ရေးသားနိုင်ကြပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဒီမိုကရေစီရေးထိပ်သီးညီလာခံတရက်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းအွန်လိုင်းကနေကျင်းပခဲ့တာမှာအစိုးရတွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကကဏ္ဍတွေရဲ့ကိုယ်စားလှယ်ပေါင်း295ဦးတက်ရောက်ခဲ့ကြပြီးကမ္ဘာတဝန်းဒီမိုကရေစီဆောင်ကျင်းရေးအတွက်ဘယ်လိုတည်ပိုးကြမလဲဆိုတာနဲ့ပတ်သက်လို့အမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြပါတယ်။ပြည်သူတွေရဲ့မချေနှက်ချက်တွေကမ္ဘာတဖွဲ့မှာတိုးလာတာဟာလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ပြက်ကွက်တာဖြစ်တယ်လို့ဒီမိုကရေစီအစိုးရတွေကခံယူထားပြီးဒါဟာကျွန်တော်တို့ခေတ်ရဲ့အကဲဆတ်မှုအဖြစ်အဓိပ္ပာယ်ဖွင့်နိုင်ပါတယ်လို့အိရှင်အဖြစ်လက်ခံကျင်းပပေးတဲ့သမ္မတဂျိုးဘိုင်ဒန်ကအဖွင့်မိန်ခွန်းမှာပြောဆိုခဲ့ပါတယ်။မကျေနပ်ချက်တွေအပြင်ဒီကနေ့ရဲ့စင်ခေါ်မှုတွေကိုကင်တွယ်တဲ့နေရာမှာဖိနှိပ်တဲ့မူဝါဒတွေကပိုပြီးထိရောက်တဲ့ဆိုတော့အာဏာရှင်တွေရဲ့ဖိအားအန္တရာယ်နဲ့လည်းဒီမိုကရေစီရေးကရင်ဆိုင်နေရတယ်လို့ဆိုပါတယ်။ပြည်သူတွေအတွက်ပြည်သူကရွေးချယ်ပေးတဲ့ပြည်သူအစိုးရဆိုတာဒီမိုကရေစီရဲ့အနှစ်သာရဖြစ်ပြီးတစ်ခါတလေအင်မတန်မှထိခိုက်လွယ်ပါတယ်တဲ့။ဒါပေမဲ့လည်းထာဝစဉ်ကြံ့ကြံ့ခံနိုင်စွမ်းရှိပါတယ်လို့သမ္မတဘိုင်ဒန်ကထောက်ပြပါဗျ။မှားတာကိုကိုယ်တိုင်ပြန်ပြင်နိုင်စွမ်းရှိတယ်လို့တိုးတက်အောင်လဲစွမ်းဆောင်နိုင်စွမ်းရှိတယ်လို့ပြောပါဗျ။လူသားတို့ရဲ့အလားအလာကောင်းတွေကိုထုတ်ဖော်ဖို့လူကုန်တိတ်ခါကိုအကာအကွယ်ပေးဖို့နဲ့ကြီးကျယ်တဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်ဒီမိုကရေစီဟာအကောင်းဆုံးနည်းလမ်းဖြစ်ပါတယ်တဲ့။ဒါတွေကိုတက်တည်ပြဖို့ကျွန်တော်တို့ဘောမှာမူတည်ပါတယ်။တရားမျှတရေးတရားဥပဒေစိုးမိုးရေးလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်တည်င်းလွတ်လပ်ခွင့်ဘာသာရေးလွတ်လပ်ခွင့်နဲ့လူတူဦးချင်းစီအတွက်အားလုံးသောလူအခွင့်ရည်တည်မြဲဖို့အတွက်ကျွန်တော်တို့မမမမတ်ရည်တည်ပေးရပါလိမ့်မယ်အပြောမဟုတ်အရေးတယူလှုပ်ဆောင်ပေးရမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကအလေးနဲ့ပြောပါတယ်အမေရိကန်ပြည်ထောင်စုကစံပြအနေနဲ့ဥဆောင်မှာဖြစ်ပြီးဒီမိုကရေစီအတွက်ပြည်တွင်းမှာရင်းနှီးမြှုပ်နှံနေတဲ့တစ်ချိန်တည်းမှာပဲကမ္ဘာတဝန်းမိဖက်တွေကိုထောက်ခံပံ့ပိုးသွားမှာဖြစ်တယ်လို့ဆိုပါရယ်အမေရိကန်ဒီမိုကရေစီဟာကြီးမားတဲ့ကိစ္စတွေကိုကင်တွယ်နိုင်စေဖြစ်တယ်လို့အရေးပါဆုံးကိစ္စရတရဲ့စိန်ခေါ်မှုတွေကိုလည်းကင်တွယ်နိုင်တယ်ဆိုတာကိုသူ့ရဲ့ပြည်တွင်းဥဆောင်ဥရပြမှုတွေကတက်သေးပြနေပါတယ်လို့သမ္မတဘိုင်ဒန်ကထောက်ပြပါရယ် COVID-19 ကပ်ရောဂါနဲ့ဆက်ဆက်ပြီးလိုအပ်တဲ့ဥပဒေတွေချမှတ်တာအခြေခံအဆောက်အဦနဲ့အလုပ်အကိုင်တွေအတွက်ယင်းနှိမ့်နှံတာလူမျိုးရေးတရားမျှတမှုတိုးတက်အောင်ဆောင်ရွက်တာကြားမှဒန်းသူညီမျှရေးလွတ်လပ်မျှတယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲအတွက်အမေရိကန်နိုင်ငံသားတိုင်းမဲပေးပိုင်ခွင့်ရရှိရေးတွန်းအားပေးတာတွေပါဝင်တယ်လို့ရှင်းပြပါတယ်။ကမ္ဘာတဝန်းလူအခွင့်အရေးနဲ့ဒီမိုကရေစီကြံ့ကြံ့ခံနိုင်ရေးတိုးတက်စေဖို့အမေရိကန်တန်ခင်းတမန်ခင်းနဲ့နိုင်ငံရဲ့ခြားအထောက်အပံ့ပေးရေးကိုအာရုံစိုက်ကြိုးပမ်းမဲ့သမ္မတရဲ့ဒီမိုကရေစီအသက်လောင်းတဲ့ဥဆောင်ဥရွက်ပြုမှုအစီအစဉ်ကိုလည်းကျင်းညာလိုက်ပါတယ်။တရင်လွတ်လပ်ခွင့်ပံ့ပိုးရေးအဂတိတိုက်ဖျက်ရေးဒီမိုကရေစီထွန်းကားရေးဒီမိုကရေစီပြုပြင်ကြောင်းလဲရေးတိုးတက်စေဖို့အပြင်လွတ်လပ်မျှတာတဲ့ရွေးကောက်ပွဲတွေအကာအကွယ်ပေးနိုင်မှုနည်းပညာကူညီရေးအပါအဝင်ဒေါ်လာ424သန်းပံ့ပိုးမဲ့အစီအစဉ်ကိုသမ္မတဘိုင်ဒန်အစိုးရကွန်ဂရက်လွှတ်တော်နဲ့ညှိနှိုင်းနေပါပြီ။သမ္မတဘိုင်ဒန်ကလူသားတို့လွတ်မြောက်ရေးကိုရှေ့ရှုပြီးလူသားတို့တိုးတက်ရေးအတွက်ခြိတက်ကြရမှာကမ္ဘာဒီမိုကရေစီနိုင်ငံကြီးတွေအနေနဲ့နောက်ထပ်တစ်ကြိမ်ဦးဆောင်ကြဖို့သူမျှော်မှန်းထားတယ်လို့ဆိုဩလိုက်ပါတယ်။ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေအချင်းချင်းအပြန်အလှန်ယုံကြည်မှုရှိကြသလိုစွမ်းဆောင်နိုင်စွမ်းနဲ့အတူဆောင်ကျဉ်းကြလိမ့်မယ်လို့ယုံကြည်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင်။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါရရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရင် VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရဲ့။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစုနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ video ပြည့်တဲ့အတွက်သတင်းတွေကို video ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA American တန်ရဲ့ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတူ3249တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။အခု VOA American တန်ရဲ့ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပထမဆုံး American နိုင်ငံရေးအကြောင်းနဲ့အဲ့ဒီနောက်မှာကဘာတလွားခီးသွားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်။အခုနမူနာတစ်ခုအဖြစ်ထုတ်လွှင့်ပေးမှာကတော့
ဒီတက်တူတောင်းတာတမကခေါင်းဆောင်နေရယ်အင်ပမှာ PDF လို့ဆွဆွဲပြီးတော့ထောင်ရင်းကိုထင်းထင်းရောက်ရှိနေတဲ့ကလေးတွေပေါ့ဒီကလေးတွေကဒီထဲမှာအများဆုံးပါတယ်အများဆုံးနဲ့အပြင်းထန်ဆုံးနဲ့ဈေးနှံခံတဲ့ကလေးတွေဖြစ်ပါ
ဟုတ်ကဲ့
ကိုကျော်ကျော်သိန်းအပတ်စဉ်တင်ဆက်တဲ့အင်္ဂါညစကားဝိုင်းမှာအပြည့်စုံကြားမှာဖြစ်ပါတယ်အခုပထမဆုံးတော့ကိုအောင်အပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုထုတ်လွှင့်ပေးလိုပါတယ်ကဘာတဝမ်းမှာကိုဗစ်ပြန့်နှံ့ကူးစက်နေတာကိုဗစ်ကာကွယ်ဆေးထိုးသူတွေရောမထိုးသူတွေရောပါကူးစက်ခံရပါပြီ။တမရဂျိုးပိုင်ရင်တင်ကတော့ကိုဗစ်စစ်ဆေးနိုင်မဲ့ test kit 3,500 လောက်ဖြန့်ဖြူးပေးမယ်ဆိုပြီးကြေပေးထားပါတယ်။ Arash Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားတာနားဆင်ကြပါခင်ဗျာ။
ဒီကူနီမှာရာသီဥတုဆွေးရတာကြောင့်ね Omicron COVID ကြောင့် American ပြည်တွင်းပြပလေရင်ခီးစဉ်9200ကျော်အားနှောင့်နေတာဒါမှမဟုတ်ဖျက်သိမ်းရတယ်လို့လေရင်ခီးစဉ်တွေကိုစောင့်ကြည့်လေ့လာတဲ့ flightaware.com မှာဖော်ပြပါတယ်။တနင်္ဂနွေနေ့ကလည်းခီးစဉ်2200ကျော်အလားတူဖြစ်ခဲ့ပါတယ်။ Chicago လေဆိပ်ရောက် Texas ပြည်နယ် Houston မြို့ကခီးသွား Sylvia Robinson ကရိုက်တာသတင်းဌာနနဲ့ ABC မိတ်ဖက်သတင်းဌာန WLS ကိုအခုလိုပြောပါရစေ
။ Last year I was
မနေ့ကအခုလိုချိန်မျိုးခီးသွားတာမှဘယ်သူမှမရှိဘူးဆိုတော့ခြောက်ခြားစရာပါ။အဲ့ဒီကလူတွေတွေ့ခြင်းပင်မဲ့အခုတော့သိပ်များလွန်းနေပါတယ်
။ Omicron COVID ကူးစက်ခံရရင်ယောဂါတန်သိပ်ပြီးတော့အပြင်းထန်မခံကြရဘူးဆိုပေမဲ့လည်းကူးစက်ခံရသူတွေများလာတဲ့အခါမှာကြုံရနိုင်တဲ့အခြေအနေကိုပညာရှင်တွေကထောက်ပြပါရစေ။ကျန်းမာရေးဆိုင်ရာအင်ဂျင်နီယာအကြံပေးဒေါက်တာအန်တိုနီဖောက်ချီက ABC This Week အစီအစဉ်ကိုအခုလိုပြောပါရစေ။
Even if you have a less of a percentage of severity
ပြင်းထန်မဖြစ်ကြဘူးဆိုရင်တော့လူတွေအများကြီးကူးစက်ခံရတဲ့အခါဆေးရုံတင်ကုသပေးရမယ့်လူတွေအများကြီးဖြစ်လာနေတာကြောင့်ဆေးရုံစည်းကမ်းတွေမှာဝင်ပိုပြိလာမှာကိုစိုးရိမ်ပြီးရတယ
်အခုလိုအကြောင်းတွေဖွင့်နေမှာကူးစက်မှုကိုတားဆီးဖို့ကြိုတင်ကာကွယ်မှုဟာအရေးကြီးကြောင်းလဲသူကအခုလိုထောက်ပြပါတယ်
I plead with parents to please seriously
ကလေးကိုကာကွယ်ဆေးထိုးဖို့ကျောင်းမှာနှာခေါင်းစည်းတပ်ဖို့အမြဲတစေပြီးတော့သူတို့ယောဂကုသခံရတဲ့အခါမှာလေသေချာကြည့်ရှုစောင့်ရှောက်ဖို့မိဘတွေကိုမေတ္တာရက်ခံပါတယ်ဒီလိုမျိုးတုန်တင်ကာကွယ်ကြမယ်ဆိုရင်တော့လုံခြုံဘေးကင်းစွာကလေးတွေကြောင်းပြန်တက်ထိုင်ကြပါလိမ့
်မယ်ဤစီကူခန္ဓာတွင်ကျင့်ကြင်နေတဲ့နယူးယောက်မြို့တော်ဝန်သစ် Eric Adams ကကျောင်းလေးပြန်ဖွင့်ဖို့အစီအစဉ်ဖြစ်နေပြီလို့ ABC This Week အစီအစဉ်ကိုပြောရတယ
် We're going to create a safe environment with testing
ဒီစင်တာတွေဖွင့်ပြီး BNDA ရဲ့ကင်းတဲ့ပတ်ဝန်းကျင်တစ်ခုဖြစ်အောင်ဆောင်ရွက်သွားပါမယ်။ကူးစက်ခံရတဲ့ကလေးတွေရှိရင်လည်းချက်ချင်းသိနေအောင်လုပ်ပြီးတိကျခွဲထားသွားပါမယ်။ဒလို့သိရတော့ကတော့ကလေးတယောက်ယောဂကူးစက်ခံရပြီဆိုရင်အတန်းနဲ့ကတခြားကလေးတွေအလုံးကူးစက်ခံရတယ်ဆိုတာမျိုးမဖြစ်သေးပါဘူး
။ Omicron COVID အကြီးကျယ်ကူးစက်နေချိန်မှာပဲအဒမ်စာနယူးယောက်မြို့တော်ဝန်ဖြစ်လာတာပါ။တနင်္လာနေ့ကစပြီးအမေရိကန်တပ်ဖွဲ့ကအကြောင်းတွေပြန်ဖွင့်ပါတယ်ခင်ဗျာ။
ကိုအောင်တင်ဆက်ပေးတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်ပြီးတော့ပြင်သစ်နိုင်ငံကအေယာမမိဘုံရုပ်ကြီးတွေအကြောင်းကိုပြောချင်ပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်ကရုက္ခဗီရဥယျာဉ်မှာလွန်ခဲ့တဲ့နှစ်သန်းပေါင်း600ကိုပြန်လည်ရောက်ရှိသွားတယ်လို့ဖြစ်အောင်အေယာမမိဘုံရုပ်ကြီးတွေနဲ့ဖန်တီးပြသထားပါတယ်တမိုင်းမတင်ခင်ခေတ်အချိန်ကအပင်တွေတတ္တဝါတွေဘလို့ရှင်သန်နေထိုင်ခဲ့တယ်ဆိုတာလေ့လာနိုင်အောင်ပြသထားပြီးမီးအဲ့ဒီမီထွန်ပွဲတော်ကိုမတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေလိုက်ပါကြည့်ရှုနိုင်ကြပါပြီခင်ဗျာ
ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရရုခဗီဒာဥယျာဉ်ကြီးမှာတက်ရှိမျိုးခွဲတွေအကြောင်းအသက်ကြီးငယ်မျိုးစိတ်ဝင်စားအောင်လို့ အေယာမမိဘုံရုပ်ချီတွေနဲ့မိထွန်းပြသနေပါတယ်2019ခုနှစ်ကတည်းကစလို့နှစ်တိုင်းပြုလုပ်လာတဲ့မိထွန်းပွဲတော်မှာတမိုင်းမဆခင်တွေကဒီနေ့အထိတက်ရှိမျိုးစုံဘလို့အတူတွဲနေထိုင်ခဲ့ကြတယ်လဲဆိုတာကိုမိဘုံရုပ်ချီတွေနဲ့အလှဆင်ပြသထားတာပါဒီတစ်ခါမှာတော့လွန်ခဲ့တဲ့နှစ်ပေါင်းတန်း600ကကဘာမှာရှင်တန်နေထိုင်ခဲ့ကြတဲ့တက်ရှိမျိုးကွဲမျိုးစုံကိုအေယာမမိဘုံရုပ်ချီတွေနဲ့ပြန်လည်အသက်သွင်းထားပါတယ်ရုခဗေဒဥယျာဉ်ကြီးနဲ့ဆက်နေတဲ့တဘာဝတမိုင်းပြတိုက်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေရဲ့သုတေသနမှတ်တမ်းတွေလေးလာတွေးရှိချက်တွေကိုမိဘုံရုပ်ချီတွေလုပ်ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လို့ပြသထားတာလည်းဖြစ်ပါတယ်လူတိုင်းတည်ထားကြတဲ့ဒိုင်နိုဆောသတ္တဝါကြီးတွေကဆာလို့လူသိမ့်မသိတဲ့တက်ရှိမျိုးစိတ်အစုံကိုမိဘုံကြီးတွေနဲ့ပုံဖော်ပြီးတော့သူတို့ရဲ့ထူးခြားတဲ့ပုံတံတန်းနေထိုင်စားသောက်ခဲ့ပုံတွေကိုလေ့လာနိုင်အောင်လို့လုပ်ပြီးထားပါတယ်။ကဘာမှာတစ်ချိန်ကသူတို့နေထိုင်အသက်ရှင်ခဲ့ကြပြီမဲ့အခုအချိန်မှာတော့မျိုးတုံးပြောက်ွယ်သွားကုန်ပြီဆိုတာကိုအထူးအသိပညာပေးခြင်းနဲ့အတွက်အေယာမမိဘုံကြီးပေါင်း100ချောနဲ့ဖန်တီးထားတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ်။
Alors cette année, c'est la troisième édition des illuminations. La première parlait de la biodiversité.
Tashi Myogari, Atu Shintwe Dishimune, Dilo Atu Shintwe Dishimu Boma, Bariga Chinchang Nidale Surago, Dini Piaboma, Piata Tabare. Dongere Nid Tambang Choragane, Dini Ti, Tashi Myogari, Belu Atu Nitain Geja, Dale Surago, Sewan Zazia, Piao, Mitonare, Yogirune, Piata Taraba. Kabajima Shigere, Tashi Muse, Niyaga Nome, Dini Chandore Surago, Tizi Jamare.
တက်ရှိမျိုးကွဲတွေရှင်သန်နေထိုင်နိုင်မှုအပေါ်ဘလို့စိန်ခေါ်မှုချင်းချောက်မှုတွေရှိနေတယ်လဲဆိုတာကိုရုခဗေဒဥယျာဉ်ကြီးမှာအခုလိုမိဘုံရုပ်ကြီးတွေနဲ့မိထွန်းပွဲတော်ပထမဆုံးအကြိမ်လုပ်ခဲ့တဲ့နှစ်မှာတွေကစတင်ပြသခဲ့တာဖြစ်ပါတယ်ဒုတိယနှစ်မှာတော့ကမ္ဘာပင်လယ်သမုဒ္ဒရာကြီးတွေကရင်းနှီးတဲ့တော်ရီဆက်လက်ရှင်သန်နိုင်မှုအပေါ်စိန်ခေါ်နေတဲ့ကမ္ဘာကြီးပူနွေးလာမှုတို့ကိစ္စတွေသတိပြုစရာဖြစ်အောင်လို့ပြသခဲ့ကြပါတယ်အခုတစ်ခါမှလည်းလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကအသက်ရှင်ခဲ့တဲ့တက်ရှိမျိုးစိတ်တွေဘာကြောင့်မျိုးတုံးကုန်ရတယ်လဲဆိုတာကိုမိမောင်းထိုးပြသထားတာဖြစ်ပါတယ်။ Christmas နဲ့နှစ်သစ်ကူပွဲတော်အချိန်ရောက်တိုင်းမိအလှဆင်ကြားလေးရှိတဲ့အချိန်မှာပါရီရုခဗီရာဥယျာဉ်ကြီးကိုအခုလိုမိဘုံရုပ်ကြီးတွေနဲ့အလှဆင်ပြီးပညာပေးနေတာဖြစ်ပါတယ်။
Une des caractéristiques les plus importantes dans cette exposition, c'est que nous avons réussi à associer
Christmas Puero Ma, Tuluja, Mila, Tonja, Letago, Genoruga, Kabamiji, Boga, Tashi, Jean Pina, Yazime, Miton Puero, Pi, Pompo, Piadaraga, Tibiaway, Yiji, Chapibari, Kabajima, Dini, Belo, Tashi, Shini, Jadale, Tashi, Mugari, Belo, Dushin, Dwen, Nita, and Jadale, Surago, Tizi, Genava.ဒီပြပွဲမှာပြသထားတဲ့တက်ရှိတွေတစ်ချိန်လုံးကကဘာမြေပေါ်မှာရှင်သန်ခဲ့ကြပြီမဲ့အခုတော့မရှိကြတော့ဘူးဆိုတဲ့အသိပညာကိုရရှိခြင်းပါတယ်
။ကဘာကြီးဘလို့စဖြစ်လာခဲ့တယ်လဲတက်ရှိတွေဘလို့ဖြစ်ပေါ်လာတယ်လဲဆိုတာကဆာလို့စင်ခဲပြောင်းလဲလာပုံအစစ်စင်ကိုရုခဗေဒဥယျာဉ်ကြီးနဲ့တရိတ်ဆန်ယုံဆက်နေတဲ့လမ်းတစ်လျှောက်မှာအပိုင်းလိုက်ခွဲပြီးတော့မိဘုံရုပ်ကြီးတွေနဲ့ပုံဖော်ပြသထားပါတယ်။သိပ်ပံတမိုင်းနဲ့မိအလှတွေပေါင်းဆက်ထားတဲ့ပြပွဲကိုလာကြည့်ကြသူကလေးလူကြီးတိုင်းကစိတ်ဝင်စားစရာကောင်းတယ်လို့ပြောကြပါတယ
် I think it's great I love all the different prehistoric animals that we can see
တကယ်ကောင်းတဲ့ပြပွဲလို့ထင်ပါတယ်တမိုင်းမတိုင်ခင်ရှိခဲ့တဲ့တရိတ်ဆန်မျိုးစုံပြသထားတာကိုသိသဘောကျပါတယ်အယောင်တွေကလည်းတိတ်လာတယ်ရုခဗေဒဥယျာဉ်ကြီးရဲ့အပြင်စင်တွေကတိတဲ့အတိုင်းပဲပြောစရာတော့မလိုပါဘူးသိကူကောင်းပါတယ်စမအတွက်အခုလိုပြပွဲကိုလာကြည့်နိုင်တဲ့အခွင့်အရေးရတာကသိကိုချူးနေပါပြီ
။မိဘုံရုပ်ကြီးတွေနဲ့အသိပညာပေးတဲ့နေရာမှာပို့ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လှုပ်ရှားအသက်ဝင်နေတယ်လို့လှုပ်ထားတာကလည်းဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်
။ Je trouve ça très bien parce que ça fait penser à la préhistoire des animaux qu'on voit plus.
သိစိတ်ဝင်စားစရာကောင်းပါတယ်။အခုမရှိတော့တဲ့သမိုင်းမတိုင်ခင်ကသတ္တဝါတွေကြောင့်ပိုးသိလေ့လာခြင်းနဲ့အတွေ့ဝင်မိပါတယ်။တမိုင်းမတိုင်ခင်ဘလို့တရိတ်ဆန်တွေရှိခဲ့တယ်လဲဆိုတာတိတိကျကျမသိတော့ခုလိုမီးတွေထုံပြတတ်ထားတာမြင်ရပြီးပိုလိလာကျစိဖြစ်ပါတယ်။ဒိုင်နိုဆောတွေကိုလည်းလှုပ်ရှားအောင်လှုပ်ထားတာသိကြည့်လို့ကောင်းပါတယ
်။ Illuminated Evolution လို့နာမည်ပေးထားတဲ့ပြပွဲမှာအေယာမတတဝါကြီးတွေကဆားလို့အင်းဆက်ပိုးမွှားလေးတွေအထိလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကရှိခဲ့တဲ့တရိတ်ဆန်တွေအပင်တွေကိုလိလာနိုင်တာမို့တချို့ကနောက်တစ်ချိန်တောင်ပြန်လာခြင်းနေပါတယ်။
Eh bien, écoutez, j'ai trouvé que c'était très instructif, c'est très très beau.
Et surtout, ça allait là, pignon allait y aller, l'autre est malé. Ti ti ni ngé, atè yue a son twè, lé la sia rè shi ba lé. Sin ke piang lè mu nè patat lo jima ko rè a mya ji pignon ya ro, klé rè go lè la pi ro lé la sè chin ma lé. Ti kè go chai ba lé, nau de chain nong pian la chin la ong ma ba.
Sat ku rè, tat mani rè, mi yang rè nè phan ni cha rè, e ya ma mi bong yau ji rè go.ပြင်သစ်နိုင်ငံပါရီမြို့တော်ကရုခဗေဒဥယျာဉ်ကြီးမှာ2022ခုနှစ်နိုဝင်ဘာ29ရက်နေ့ကတည်းကနေ2022 January 30 ရက်နေ့အထိပြသတာဖြစ်ပါတယ်။တမိုင်းမပေါ်ခင်တဲ့ကကမ္ဘာမှာရှိခဲ့တဲ့အခြေအနေတွေကိုလေ့လာနိုင်အောင်ပြသထားတဲ့ပြပွဲကိုသွားမယ်ဆိုရင်လက်မှတ်ကွန် online ကနေကြိုတင်ဝယ်ဖို့လိုပါတယ်။အခုလိုဒုက္ခဗေဒဥယျာဉ်ကြီးမှာသက်ရှိတဲ့တဝါတွေအပင်တွေရဲ့အရေးပါမှုဆက်လက်ရှင်းသန့်နိုင်အောင်အရေးကြီးမှုတွေကိုနှစ်စဉ်မီးဘုံရုပ်ကြီးတွေနဲ့ပြသနေတာမို့2022ခုနှစ်ပြပွဲကြရရင်ရောဘာတွေကိုအဓိကထားပြသမလဲဆိုတာကိုပြပွဲလာသူတွေသိချင်နေကြပါရဲ့ရှင်ကျွန်မအစုမြတ်မောင်ပ
ါမတ်စုမြတ်မောင်ပြောပြတဲ့ကဘာတလွားခီးတွားအစီအစဉ်ဖြစ်ပါတယ် POA အမေရိကန်တိုင်းရဲ့ဗိုလ်ထူးနေမနခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးကိုဗစ်ကာယောဂါပိုးတွေကနေဘယ်လိုကာကွယ်သင့်တယ်လဲဆိုတာ POA ကပညာပေးတင်ဆက်ထားတာကြီးစုတင်ကြပါတယ်ခင်ဗျာ
Virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု Virus ပိုးတစ်မျိုးဟာလုပ်ငန်းတောင်ပင်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇာတစ်ခုရဲ့ဘယ်နေရာမှာအမှားရင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်ကဗိုင်းရပ်စ်ကိုယ်ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာ virus ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ် COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့က COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်
POA အမေရိကန်တန်ရဲ့ဗုဒ္ဓဦးနေမနခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ POA အမေရိကန်တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတူ32နဲ့49တို့ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်။အဲအခုတော့ကိုကျော်ကျော်သိန်းအပတ်စဉ်တင်ဆက်နေတဲ့အင်္ဂါစကားဝိုင်းကိုကြားရမှာဖြစ်ပါတယ်။အချင်းတောင်တွေထဲမှာအချင်းတောင်လက်ဆွဲဥပဒေနဲ့အညီမဟုတ်ပဲအပြင်းအထန်ရိုက်နှက်မှုတွေရှိနေတယ်ဆိုတာကိုတရားရုံးမှာမှတ်တမ်းတင်နိုင်ပြီးကာလတစ်ခုလွန်မှာဒီမှတ်တမ်းတွေအရာအရေးယူလှုပ်ဆောင်နိုင်ဖို့အတွက်တရားရုံးတွေမှာတင်ပြခဲ့တာဖြစ်တယ်လို့အကျိုးဆောင်ရှေ့နေတူက VOA ကိုပြောပါတယ်အင်းစိန်ထောင်တွင်အတန်တိတ်တပိတ်မှာပါဝင်ခဲ့ကြသူတွေကိုထောင်ဝင်နှန်းတွေကစိုးစိုးဝါးဝါးရိုက်နှက်ခဲ့ပြီးတဲ့နောက်ကာယကံရှင်တွေရဲ့သဘောတူညီချက်နဲ့ရှေ့နေတွေကတရားရုံးမှာတင်ပြခဲ့ကြပါတယ်အကျိုးဆောင်ရှင်းနေတူကိုကိုကျော်ကျော်သိန်းကမေးမြန်းပြီးဆက်သွယ်ပြီးတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ view နဲ့ဆက်သွယ်နေမြောက်ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ပထမဦးဆုံးသိနေချင်တာကဒီဆရာတို့ရှင်းနေတွေနေနေပေါ့နော်လက်ရှိအင်းစိန်ထောင်လဲမှာဒီအချုပ်သားအများစုပါတဲ့ဟလာအများစုကလည်းပဲဒီဆရာနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေမှာပါပြီးတော့ဖန်ခံထားပြီးတော့တရားဆွဆုခံနေရတဲ့အကျဉ်းသားတွေကိုရိုက်နှက်ပစ်ပေးတာစီကူတောက်ကမပေးတာတခါတခြားအထူးထူးရာစုအကျဉ်းသားတွေနဲ့ရောထားတာအဲဒီနဲ့ပတ်သက်ပြီးတော့ဒါတွေကလက်ရှိဥပဒေနဲ့မညီဘူးဆိုပြီးတော့ဆရာတို့တရားရုံးတွေကိုတင်ပြထားတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဘယ်နည်းကဆရာတို့တင်ခဲ့ပါသလဲခင်ဗျာ
အဲဖြစ်စဉ်ဖြစ်တာကတော့ဒီစဉ်မှာ10ရက်ပေါ့လေဟိုအပြင်မှာအရင်ထောင်ပြင်ပမှာဒီကျွန်တော်တို့စာနဲ့ဖိုက်ပေါ့အတန်လေးဒီတပိတ်လုံးကြတယ်လို့လေဒါတိဒံကျင်းဆောင်ပေါ့ယူတာဆောင်နှစ်နဲ့သုံးကနေပြီးတော့မှဆန်းနဲ့ဆိုင်လုံးကြတယ်ပေါ့အဲလုံးကြတဲ့ကလေးတွေပေါ့
ဟုတ်ကဲ့
အားလုံး89ရောက်လို့ရှိတယ်သူတို့ပြင်းပြင်းထန်ထန်ရိုက်နှက်ခါတယ်လို့ကျွန်တော်တို့ကြားရုံနဲ့ကြားတာပေါ့ကျွန်တော်မမြင်အောင်သို့တော့အဲဒီဖြစ်ခြင်းဖြစ်ပြီးတော့မှဒီတပတ်လောက်အကြာကြတော့ကျွန်တော်တို့တရားရုံးကထွက်လာကြတယ်ဒီတရားရုံးထွက်ပြီးရင်ဆိုင်နဲ့ကလေးတွေပါလာတယ်အဲ့ဒါမှဒီကလေးတွေမှာရတဲ့ဇာတ်ရည်တော်တော်များများကြီးကြီးမားမားဒီဖြစ်လာတဲ့အခါမှာဒါဥယျာဉ်နဲ့အမိဆောင်ရတာတော့မဟုတ်ဘူးဒါရဲ့လက်ဆွဲဥတွေရရောတင်းတော်အဲ့ဥတွေရရောဒါဟာဒီလိုမျိုးဥယျာဉ်နဲ့အမိဆောင်ရတဲ့ဆောင်ရွက်ချက်မဟုတ်ဘူးဒါကြောင့်ဒါဒီအချုပ်သားတွေကလည်း
ဒီတရားစီရင်နေတဲ့တရားရုံးရဲ့ပြင်ပိုင်းအနာအပြင်မှာရှိနေသေးတဲ့အချုပ်တရားခံတွေဖြစ်တဲ့အတွက်ဒါကိုသက်ဆိုင်ရာတရားရုံးကိုတရားဝင်ကြီးကိုတင်ပြရမယ်ဆိုပြီးတော့ဒါကျွန်တော်တို့တိုင်ပင်ပြီးတော့မှဟိုလောက်ပေါ့ကျွန်တော်ပြင်ပြမှာစက်ခွန်ရဲ့လောက်ပေါ့နော်ပြင်ပြမှာစက်ခွန်ရဲ့နေဒီကျွန်တော်တို့ဒီအနာစီရဲ့ရားထဲမှာအဲ့ရားထဲမှာကျုံထုတ်ပြနေဒီမှာကျွန်တော်တို့တင်ပြကြရ
现在这些嘛，比原先你们看那些嘛，跟那木材啊，都弄老多把的。
OK。
他们都没意思，我参加了对面他们，弟弟妈妈对没信。
OK。
那信了就那路干了，你参加我记得，我对弟弟妹他们，那信里面打的屋里的民用我们系列出来，啊，不要用我，电价钱了啦，电价钱了，他屋里面放在对面是了。啊，就那木头的了，这些当然来没伢来，就拿出来，我拆的，都那是他们表情过，我这里嘛拆的掉了，哎，你们看你们拆下来嘛，看你们闹，哎，原先拆的，我两年过来了嘞，就家来嘛，啊，新的里下的就，新家里的就是家来看嘛，来要不就，就妈多来讲倒满那个，那那不是看那地里地的，啊，啥啥的那边故意地了，就那嘞，那新家里木说，就那也。是，我们都要搞咯，跟我们家里的妈妈包。
OK。
都罗啊，啥今天看呢？今天看到的是，出的片啊，你这个都怎么这么个广告呢？我说，你爸妈毕业都是说的哟，你好人我天天要信你的，可怜的不？你可怜的啊，今天嘛，俺娘中包了的，俺娘中的，俺平常中的。你今天看到的可怜的就包了。
OK。
我嘛，连过过年送我都包了，
okay.
做了礼物。哎呀，给你经常来，对，给你的自家的也对呀。
把老道嘛，别人留下地巴子来下，都如也，都如看啥他的。
到了别人边，在收来的时候，就那个用烟啊，你家里出家用烟，从来都不要来，对，没闻着，你家里头多低劣看嘛。到了我平民看呢，那毕业了哦，对的不？那反正也来，就困难都进入了比，对留不，对这方面方面呢。ใหญ่ดีเนาะนะฉราวเนี่ยกันเนี่ยสนั่นเนี่ยกันเนี่ยดาวนูริบ่ดิเนาะเมียดีแต่มาเลยตะหยอกแท้อ่ะนี่ตะหยอกชิ้นไม่หุบเว้ยปุ๊สุไลวายพี่ก็มาย้ายขึ้นเนี่ยดูลุกขึ้นเนี่ยดูอ่ะวนพี่ลุกขึ้นไปท่าได้อีท่านูผิดတော့နောက်တစ်ချက်ก็เลยว่าตะเย่แท้บ่ผิดขึ้นผิดเนี่ยตะนี่ดิดาวนูไม่หุบเว้ยเนี่ย3ရက်หลอกนี่ได้คามาตะคาลาเลยตะตาตั้วพี่ล่ะลูกนี้ดิทีอ่ะโหก้องๆหมอมๆตะตาเนี่ยดิโตตะตาตั้วบาพี่ซะเนี่ยအသက်တာရထွက်လာတဲ့ဆိုအသက်ထုတ်ပြန်ပြီးရိုက်တယ်အမှန်ကလုံးလာတော့အဲ့လိုမျိုးတို့အဓိကပြတ်မှတ်ထားတဲ့ပုံစံတွေပေါ့ဒီခြေကနန်းတော့အဲ့လိုမျိုးအချိန်ကြီးရည်ရွယ်တဲ့အတွက်ဒဏ္ဍာရီကြီးတော်တော်ပြင်းထန်နေတယ်ဒါတချို့ကကျွန်တော်မနေရတော့နှစ်ယောက်သုံးယောက်တော့ကျွန်တော်ကိုယ်တိုင်နေနေရတယ
်ဟုတ်ကဲ့
ခုနကြောရီမျက်နှာရီနောက်ဒီဥကောင်းကြီးဒီအလက်ကြီးပေါ့နော်အဓိကကတော့ကြောရီမျက်နှာနဲ့လက်ကြီးပေါ့အဲ့ဒါမှဆိုတော်တော်ဒဏ္ဍာရီပြင်းထန်တယ်ဒီကရပါလေ
ဟုတ်ကဲ့ရှာတွေ့ကြရတဲ့နောက်ပိုင်းမှာသူတို့စေကူတာကွင်းဘာညာအဲ့ဒါမျိုးတွေရောရပါလားဆရာ
စေကူတာကွင်းကလုံးဝမပြီးဘူးကျကျွန်တော်ပြီးတော့လေမပြီးဘူးကျွန်တော်ကလေးတွေဆိုလေကျွန်တော်တို့ဒီရုပ်ထုတ်တဲ့နေ့ကြမှာစောက်ရမယ်ဆေးလေးနောက်ပြေခွင့်မာရီမယ်ကျွန်တော်ဒီတန်ရာတွေကိုခုနတန်ပြေလင်းသေးတယ်တာဒီအားဖြင့်တချို့ဒီပြထားတဲ့တန်ရာတွေအကင်းမတည်သေးဘူးမပြတ်သေးဘူးဆိုတဲ့ဒါတွေကျွန်တော်ဆေးလင်းပေးရတာတွေပါလေရှိပါတယ်ဒါအဲ့လိုလုတ်ပြန်ပြီးရလဲကျွန်တော်တို့ကဒီကြောင်တရားကိုဒီစီပြင်ပြပြီးမှသူ့လူကြီးအဆောင်အဖြစ်လိုက်ပါလာတဲ့ဒါရေတပ်ဖွဲ့ဝင်တွေအသိပေးပြီးမှကျွန်တော်ဆောင်ပေးတာဖြစ်ပါတယ်။ဒါပါကြောင့်လဲဆိုတော့ဒီတန်ရာတွေတကယ်ရခဲ့ဆိုတာလည်းသူ့ကိုယ်တိုင်မြင့်မြင့်ကိုယ်အမြင်လေးတွေနဲ့အတွက်ဒါတည်းအခွင့်အရေးရှိမှာပဲကျွန်တော်ဖိလိမ့်တာတွေပါလေကျွန်တော်လည်းဆောင်ပေးခဲ့တာ
။ဟုတ်ကဲ့။သူတို့ကိုယ်တိုင်ကာယကံရှင်တွေကိုယ်တိုင်ပေါ့လေအခုလိုမျိုးပြင်ထန်ရိုင်းတဲ့ခံရတဲ့ကာယကံရှင်တွေကိုယ်တိုင်ရဲ့စိတ်ပိုင်းခြင်တွေကရောဆရာဘယ်လိုတွေ့ရပါလဲခင်ဗျာ
ကျွန်တော်အမှုတွေထဲမှာတော့အဲ့လိုဒီနေ့ခံနိုင်ရနေခံရတဲ့ချိန်မပါဘူးအနည်းချင်းတော့ပါတာပေါ့ဒီအဲ့တော့ဟိုတိတ်ပြီးတော့လေခလေးတွေကဒီအပေါ်မှာတော့စိတ်တိုင်းဆိုင်ရာအရာဟိုအငြင်းတုံလို့ပြီးကြောက်ရွံ့သွားတဲ့ပုံတော့ကျွန်တော်မတွေ့ပါဘူးဘာလို့ကျွန်တော်ကလေး၃ယောက်ဆိုရင်ပထမဒီဖြစ်စဉ်ဖလန်လာတော့ငါဖြစ်စဉ်ထဲမှာလည်းဒီကလေးတွေအာရနေခံရတဲ့ချိန်ပါတယ်အခုလည်းပါတယ်အစင်းတယောက်ကဆိုအားရဘာမှမဖြစ်ပါဘူးကျဲဒီလောက်ကျတော့ကျွန်တော်ခံရမှာပေါ့ပြောပါတယ် အလားတူပဲကျန်တဲ့ကလေးတွေလည်းဒါတွေပြင်းပြထန်ထန်ရထားတဲ့ကလေးတွေလည်းဒီလိုအလားပြင်းပြထန်ထန်နှိမ့်ဆက်လိုက်လို့အဲသူတို့စိတ်ကကတော့ဥချိုးလို့မရနိုင်ဘူးကြတော့ဒါတော့ကျွန်တော်မြင်နေကိုယ်လေးဖြစ်ပါတယ
်။မိန်းကလေးတွေရောပါပါလားခင်ဗျာ
။မိန်းကလေးကတော့ကျွန်တော်တော့မတွေ့ဘူးကြ။ဒီလိုဖြစ်နေပါလေ။မိန်းကလေးတွေကတော့အတန်လည်းမကြောက်ဘူး။ကျွန်တော်ရှင်းနေချင်းချင်းလေးပြောတာဒီမိန်းကလေးတွေအဲ့လိုရိုင်းနေခါရတယ်ဆိုတော့အဘဲဆောင်ပဲဒီပါတယ်သူတို့အမှုတွေထဲမှာပါတယ်ဆိုတော့ပြောတာတော့ကျွန်တော်မကြောက်ဘူ
း။ဒီမတိုင်ခင်ဇူလိုင်ဖြစ်စင်မှာတော့ပါတယ်လို့အဲ့လိုမျိုးသိထားပါလားဆရာ
။ဟုတ်တယ်ဟုတ်တယ်ဇူလိုင်ဖြစ်စင်ကတော့ပါတယ်ဆိုတာဒီလိုအဲ့ဇူလိုင်ဖြစ်စင်လုံးကတော့အမျိုးသမီးအကြောင်နှစ်တီးရန်ဆောင်ပေါ့နော်ချုပ်ဆောင်နှစ်ကနေစပြီးတော့မှသူတိစာချင်းဆိုရင်းကနေမှဒီခုနတပိတ်ကာလာတုန်းကသူဆိုခဲ့တဲ့ပြည့်ကျော်တာနေပေါ့ဒါကြီးဆိုကြတာဆိုတော့အဲ့တုန်းကတော့ပထမဆုံးစပြီးဒီရိုင်းနဲ့ခံရတာကဒီမိလေးဆောင်ကဖြစ်တော့အဲ့တုန်းကမိလေးဆောင်ကတော့တော်တော်များများရိုင်းနဲ့ခံရတာပေါ့
ဆရာတို့တင်ပြတာမှာတရားရုံးတွေကိုဆရာတို့တင်ပြတာမှာဘယ်လိုအချက်ကိုအဓိကထောက်ပြီးတော့တင်ပြပါလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့ဒီဒီသေးဥပဒေပေါ့ဗျာဒီသေးဥပဒေ1994ခုနှစ်အကျဉ်းတော်အဲ့ဥပဒေမှာဒီအကျဉ်းသားချုပ်သားတွေနဲ့ပတ်သက်လို့ဒီထောင်ထဲမှာပြည်မှုတွေကျူးလွန်နေတယ်ပြည်ရမယ်ပြည်ထောင်နေတယ်ပြည်ဝင်ပြတ်ထန်းတာရှိပါတယ်အပေါ်မှာ46တို့46တို့48တို့49 50မှာအသေးစိတ်ကြံထားပါဘူးအဲ့ဒီချိန်မှာဒီအကျဉ်းသားအချုပ်သားတွေကိုဖောင်ဝန်နှန်းတွေကတော့မို့ဖောင်အာဏာပိုင်တွေကတော့မို့ဖောင်ဝန်နှန်းထောက်အာဏာပိုင်တွေရဲ့စိတ်ထိုင်းမှုအရာအကျဉ်းသားအရာရှိပေါ့ကွန်ဘီအော်ဖီဆာဖြစ်ဆောင်ရွက်နေတဲ့တန်ကြီးတွေဘာယာတွေစီကံတွေနေဒါတွေကဂျိမ်းနေရမယ်ဆိုပြတ်ထန်းချက်တစ်ခုမှမပါဘူးတစ်ခုမှမပါဘူးအစားကနတိုက်ပြတဲ့ပြစ်ချာအဲကျွန်တော်တို့ဒီဖောင်ဝင်စားပိတ်တဲ့ပြစ်ဒဏ်နောက်ဒီကျွန်တော်တို့ဆောင်ကြောင်းတဲ့ပြစ်ဒဏ်ဆောင်ကြောင်းတဲ့ပြစ်ဒဏ်စသဖြင့်ဒီဒီလိုမျိုးပြစ်ဒဏ်တွေကိုပဲဒါပြတ်ထန်းထားတာဖြစ်ပါတယ်ကိုကြီးလည်းရောရိုက်နေရမယ်ဆိုတာမပါတော့အခုကပြောမယ်ဆိုဥပဒေထဲမှာမပါဘဲနဲ့ပြုတ်လို့ပဲဒါပြစ်မှုတရားဖြစ်နေတယ်တနည်းအားဖြင့်ပြောရရင်ဒါဟိုပြင်းထန်စွာနာကျင်စေတဲ့ရာဇဝတ်ပုံမှာ323 324အဲဒီ325ပေါ့လေအကျဉ်းထံလာခြင်း325ပေါ့အဲအဲ့လိုမျိုးဖြစ်နေပြီးအတွက်ဒါဒီပြည်ထံပေးတာမဟုတ်ဘူးနေရာဆုံးမှုတစ်ခုကိုကျူးလွန်တဲ့နေရာမျိုးဖြစ်နေပြီးအတွက်ဒါလည်းဒီချက်ဒီကထားပြီးကျွန်တော်တင်ပြခြင်းဖြစ်ပါတယ
်တရားဥပဒေဘက်ကရောတစ်ခုခုအကြောင်းပြန်တာပြောဆိုတာရှိပါပြီလားခင်ဗျာ
အဲတရားရုံးကတော့ကျွန်တော်တိတော့တော့ကျွန်တော်တို့ဒီရှင်းပြီးအားလုံးကသင်ရတာမဟုတ်ဘူးခန္ဓာပြင်းပြထန်ထန်တန်ရရတဲ့အမှုတွေပါလာတဲ့ရှင်းနေတွေကနေမှဒါကြာယုံနေလို့ကျွန်တော်ပြင်ပြတာပေါ့ပြင်ပြတော့အားလုံးကြာယုံ၁၀ယုံလောက်ကိုပြင်ပြတယ်ဒီကျွန်တော်သိပါတယ်ထို့တော့တချို့တရားယုံတွေကဒီပြင်ပြချက်ဒီတရားယုံနဲ့သက်ဆိုင်နေမှရှိဘူးဒါပြင်းထောင်နေတဲ့သက်ဆိုင်နေဆိုပြီးဒီပြင်ပြချက်ကိုလုံးဝလက်မခံတာတွေလည်းရှိတယ်လက်ခံလိုက်တဲ့တရားယုံတွေလည်းရှိတယ်သိရပါတယ်အဲ့တော့ဟိုပြောမယ်ဆိုတရားယုံတွေအမိနဲ့ရတယ်ဒီတင်ပြချက်ဒီခုနသူ့ရှင်းမောင်းမှာပြတ်တက်ထားတဲ့ဇာတ်ရည်အရာဒါဥပဒေနဲ့မမီဘူးဆိုတဲ့အမှတ်တမ်းတင်တဲ့သဘောမျိုးနဲ့ပဲဒါသူတို့လက်ခံထားပြီးတဲ့သဘောဖြစ်ပါလိမ့်မယ်။ဟိုတစုံနေရာတော့ဒါနဲ့ပတ်သက်ပြီးတော့အမိန့်ချမှတ်ပေးတာလည်းမရှိဘူး။အာဘလို့ဘလို့လုပ်ရမယ်လို့ဆက်လက်ဆောင်ရွက်ပေးရမယ်လို့ညွှန်ပြတာလည်းမရှိဘူး။သို့တော့တင်ပြချက်ကိုလက်ခံထားတဲ့သဘောပဲရှိပါတယ်။အဲကျွန်တော်တို့ဘက်ကလည်းပြောလိမ့်တာဒီတရားရုံးကနေမှတစုံနေရာအာဒါအရင်ကဆောင်ပေးလိမ့်မယ်လို့ကျွန်တော်မပြောလင်းဘူးတို့တော့ဒီလိုမျိုးဖြစ်စဉ်ဖြစ်ခဲ့တယ်အဒီတိုင်းအနိုင်ကျတော့ဥပဒေနဲ့အညီမဟုတ်ပဲနဲ့ပေါ့နော်ဒီအရင်တော်ဥပဒေနဲ့အညီမဟုတ်ပဲနဲ့ဒီလိုမျိုးလုံလုံကျဲကျဲကြီးရဲညံ့မှုကြီးရှိခဲ့တယ်ဆိုတာကိုဒါတရားရုံးမှတ်တမ်းမှာပါဝင်နိုင်အောင်လို့ကျွန်တော်ကြည့်ကြခြင်းဖြစ်ပါတယ်အဲဒီကာလတစ်ခုအလွန်မှာတော့ဒါတွေကဒီမှတ်တမ်းတွေရပဲကျွန်တော်တို့ပြန်လည်ပြီးတော့အရေးကြီးမှုကြီးဆောင်ရွက်နိုင်ဖို့အတွက်ဒါပြန်ကြခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဥပဒေအရဆိုရင်တော့တရားရုံးတွေအနေနဲ့ဒီလိုကိစ္စမျိုးတွေမှာလုတ်ပိုင်ခွင့်လုံးလို့ရတဲ့အနေအထားရှိပါသလားခင်ဗျာ
ရှိပါတယ်တရားရုံးတွေကဘာကြောင့်လို့ဆိုရင်ကျွန်တော်တို့ဒီအတိအကျနဲ့တက်ထန်းထားတာတွေရှိပါတယ်ဒီအကျဉ်းသားတွေမှာလည်းအကျဉ်းသားတွေနဲ့ဆိုင်တဲ့အခွင့်အရေးပေါ့လေအချုပ်ပြေခံနေဆိုလည်းအချုပ်ပြေခံနေနဲ့ပတ်သက်တဲ့အခွင့်အရေးပေါ့အဲရင်းနဲ့ဆိုဥပဒေတွေထဲမှာလည်းဒီလိုမျိုးခုနအချုပ်ပြေခံခြင်းနဲ့ဖန်ဆီးထားတဲ့ထင်းထင်းထားတဲ့အချုပ်ပြေခံမျိုးကိုအမှုကိစ္စအတွက်အသေးဆောင်ရင်ထိုင်အောင်ရင်ရိုင်းနဲ့ညှိမှန်းရင်မလုပ်ရဘူးလို့အတိအကျကြေညာထားတာရှိပါတယ်။အဲ့လိုရိုင်းနဲ့ညှိမှန်းရင်အချင်းဒ ီမှာစစ်ဆေးနေတဲ့စီရင်နေတဲ့တရားစီရင်ရေးလမ်းကြောင်းကတင်းတောင်းသွားနိုင်တဲ့အခြေအနေရှိပါတယ်။ဒါကြောင့်အဲ့လိုမျိုးပေါ်ပေါက်လာခဲ့ပြီးဒီတရားရုံးရှေ့မှောက်မှာအရေးစင်တဲ့ရဲချုပ်မှာတင်းတောင်းဆိုတဲ့အင်းထောင်မှာသက်ဆိုင်ရာရဲတပ်ဖွဲ့ကလူမှုရင်းတော်အာဏာပိုင်ဒီဝန်ထမ်းတွေကနှိမ့်ဆက်ညှဉ်းပန်းမှုရမ်းရမ်းမှုတွေရှိခဲ့တယ်ဆိုရင်တရားဝင်ရဲခွင်မှာတင်ပြရင်ဒါမှတ်တမ်းတင်ပြရမယ်။အမှတ်တမ်းတင်ပြီးတော့မှဒါအမှတ်တမ်းကြီးယူရမယ်။အဒါအမှတ်တမ်းကြီးယူပြီးတာနဲ့တပြိုင်နက်အသက်ဆိုင်ရာအဆင့်နဲ့ဒါသူကနေမှဆက်လက်တင်ပြပြီးတော့မှအထက်အဖွဲ့အစည်းတွေနဲ့ညီကြေးရဲ့အသက်ဆိုင်ရာစုလုံးနဲ့ရေခမ်းတို့မဟုတ်အပြင်းထောင်မှုအတုံးတရားပေါ့ဥပဒေနဲ့ညီညွတ်တဲ့အမိန့်တစ်ခုချမှတ်ပေးဖို့ဒါလုပ်ပိုင်ခွင့်ကိုပြဋ္ဌာန်းထားပြီးဖြစ်ပါလေ။ဒါကျွန်တော်တရားရုံးကြီးကျွန်တော်တရားရုံးတဲ့ဆွဲမှာပြဋ္ဌာန်းထားတာရှိတယ်လို့ဒီကြောင့်ဒီပုံပုံလေးဒီမှာလည်းရှိပါရဲ့အတို့တော်ဒီလက်ရှိဖြစ်ပေါ်နေတဲ့အခြေအားမှာတော့တရားရုံးတွေကိုယ်တိုင်ကလည်းလွတ်လွတ်လပ်လပ်ဆောင်နိုင်ခွင့်ရှိတဲ့အခြေအနေမဟုတ်လို့ဒါလည်းအမှတ်တမ်းအနေနဲ့ပဲသူရယူထားပြီးတော့တစုံတရာဆက်ပြီးဆောင်ရတာမရှိသေးတာလို့ကျွန်တော်တရားမင်းမြင်ပါတယ
်ဖြစ်ဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့
ကိုကျော်ကျော်သိန်းတင်ဆက်ထားတဲ့အင်ကာညဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးတာဖြစ်ပါတယ်VOA အမေရိကန်အတိုင်းရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တေဂီတိုက်ကပြောပြပေးပါခင်ဗျာ
။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလက်ရှိအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိစ္စကိုအာဆီယံဘက်ကကူညီဆောင်ရွက်ပေးနိုင်ရေးရှိတိုးလှုပ်ဆောင်ဖို့အရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနကဇန်နဝါရီလ4ရက်နေ့မှာထုတ်ပြန်ကြေညာပါတယ်မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးခေါင်းဆောင်တို့အမြင့်ချင်းဖလှယ်ခဲ့ကြပြီးမြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြတ်ရေးငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်တင့်တော်တဲ့နည်းလမ်းရှာဖွေပြီးအာဆီယံဘက်ကကူညီလှုပ်ဆောင်ရေးအရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာစစ်ကောင်စီကိုထောက်ခံနေတယ်လို့ဆွဆွဲပြီးမြန်မာနဲ့ကမ္ဘောဒီးယားအရက်ဖက်အဖွဲ့အစည်းတွေကစုပေါင်းကန့်ကွက်ရှုတ်ချလိုက်ပြီးမြန်မာစစ်ကောင်စီဘက်ကအကြမ်းဖက်လုပ်ရက်တွေချက်ချင်းဟန်တားနိုင်ရေးအတွက်နိုင်ငံတကာဘက်ကအရေးပေါ်ချိတ်ဆက်တုံ့ပြန်မှုလဲတောင်းဆိုလိုက်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလက်မဲ့ဇန်နဝါရီလ9ရက်နေ့မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပြီးစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမြောက်လိုင်းနဲ့ဆွေးနွေးမဲ့ကိစ္စဟာဆိုရင်မြန်မာပြည်သူတွေပေါ်ဆက်ပြီးအကြမ်းဖက်ဖို့စစ်ကောင်စီကိုရဲစီတင်ပေးရရောက်မဲ့လှုပ်ရတာဖြစ်တယ်လို့လည်းပူရဲကြေညာချက်ကဝေဖန်ထားပါတယ်ရှင်။ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းနယ်စပ်တစ်လျှောက်မှာရုရှားဘက်ကစစ်ရင်အားတိစောက်နေမှုကြောင့်ဖြစ်လာရတဲ့တင်းမာမှုတွေပြည်လဲရေးကြိုးပမ်းဖို့ရုရှားတာဝန်ရှိသူတွေနဲ့အနောက်နိုင်ငံတွေကသတ်မှတ်ကြီးတွေနောက်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးကြဖို့နေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်းစတိုတန်ဘတ်ကစီစဉ်ထားတဲ့အကြောင်းနေတိုအဖွဲ့ကအင်ကာနေမှာထုတ်ပြန်ပါတယ်။ကျင်းတဲ့နိုင်ငံမှာမျိုးဗီဇအချိန်ချင်းပြောင်းလဲထားတဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တစ်မျိုးတွေ့ရှိထားကြောင်းပြင်သစ်ရောဂါကူးစက်မှုဆိုင်ရာသိပ္ပံပညာရှင်တွေကထုတ်ဖော်ပြောဆိုပါတယ်။ Omicron နဲ့ Delta မျိုးကွဲတွေကြောင့်ဒီကမ္ဘာလုံးကိုဗစ်ကူးစက်မှုတွေပြန်လည်မြင့်တက်လာနေချိန်မှာအခုလိုမျိုးကွဲသစ်တစ်ခုကိုထပ်မံတွေ့ရှိတာဖြစ်ပါတယ်။ဒီမျိုးကွဲသစ်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမာဆယ်မြို့အနီးနေထိုင်သူလူနာ12ဦးမှာကူးစက်ခံထားရတာကိုတွေ့ရှိခဲ့ရတာဖြစ်ကြောင်းအဲ့ဒီမျိုးအခြေစား NHU ယောဂါကူးစက်မှုဌာနကျွမ်းကျင်သူတွေကတွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်တေဂီတိုက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွနစ်ဒါရက်စမစ်တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို92 kilometer 49တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းအန္တရာယ်ကင်းကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.